စီးပွားပြတ်ခဲ့တဲ့သီရိလင်္ကာပြုပြင်ပြောင်းလဲအတွက်ကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာတန်းရှာချီပေးလိုက်ပါပြီ။စီးပွားကျဆင်းမှုတွေနဲ့မနှစ်ကရင်ဆိုင်ခဲ့ရပြီးဒေဝါလီခံထားရတဲ့သီရိလင်္ကာအတွက်ဒေါ်လာတန်း250ထောက်ပံ့ပေးလိုက်တယ်လို့ကမ္ဘာ့ဘဏ်ကဒီနေ့ဒီဇင်ဘာ20ရက်နေ့မှာထုတ်ပြန်လိုက်တာပါ။နိုင်ငံခြားငွေပြတ်သွားခဲ့တာကြောင့်2022ခုနှစ်ဧပြီလမှာချင်းငွေဒေါ်လာ46ဘီလျံကိုပြန်မဆက်နိုင်တဲ့အခြေအနေကိုသီရိလင်္ကာရောက်သွားခဲ့တာပါ။အဲ့ဒီရဲ့အကျိုးဆက်ဖြစ်တဲ့တိုင်းပြည်အတွက်အခြေခံလိုအပ်ချက်တွေဖြစ်တဲ့စာနယ်ကာလောင်စာစီနဲ့ဆေးဝါးတွေပြတ်သွားခဲ့တာမှာအထွေထွေမကျေနပ်မှုတွေပေါ်လာပြီးသမရဂိုတာဘယာရချာပက်ဆာပါရာထူးကနေဆင်းပေးလိုက်တဲ့အထိမတည်ငြိမ်မှုတွေဖြစ်ပေါ်ခဲ့ပါတယ်။သီရိလင်္ကာအနေနဲ့တိုင်းပြည်စီပွားတိုးတက်ကောင်းမွန်လာအောင်ပြည်ပြောင်းလဲမှုတွေလှုပ်ဆောင်နိုင်ရင်ဒေါ်လာသန်း500ပေးမယ်လို့ကမ္ဘာ့ဘဏ်ကကတိပြုထားတဲ့အချိန်နောက်ဆုံးကြန့်ရှိနေတဲ့ဒေါ်လာသန်း250ကိုဒုတိယအထုပ်ဖြစ်ထောက်ပံ့ပေးလိုက်တာပါခင်ဗျာ။